တောင်အာဖရိကသမ္မတဟောင်းနန်ဆန်မန်ဒဲလာဟာတစ်ချိန်လုံးကထောင်ထဲမှာဖြစ်ခဲ့တဲ့တီဘီအဆုတ်ရောဂါကြောင့်အသက်ရှူလမ်းကြောင်းဝေဒနာမကြာခဏခံစားခဲ့ရပြီးတဲ့နောက်ကြာသပတေးနေ့ကကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာတော့သူကအသက်95နှစ်ရှိပါပြီ။အသားအရောင်ခွဲခြားအုပ်ချုပ်မှုဆန့်ကျင်ရေးခေါင်းဆောင်လည်းဖြစ်တောင်အာဖရိကနိုင်ငံရဲ့ပထမဦးဆုံးလူမဲသမ္မတလည်းဖြစ်ခဲ့တဲ့မစ္စတာမန်ဒဲလာကွယ်လွန်သွားတဲ့အပေါ်မှာတစ်ကမ္ဘာလုံးကဝမ်းနည်းပူဆွေးနေခဲ့ကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော် Divorce Blog သတင်းပေးပို့ထားတာကိုကိုစောဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ Hi Nelson Rhodes Mandela do hereby swear to be faithful to the Republic of South Africa. So help me God.
အခုကြားခဲ့ကြရတာကတော့မစ္စတာမန်ဒဲလာတောင်အာဖရိကနိုင်ငံရဲ့ပထမဆုံးလူမဲသမ္မတအဖြစ်ကျန်းသစ်စာကျင်းဆိုခဲ့တဲ့အတံမဲဖြစ်ပါတယ်။လူအများစုအတွက်တော့မစ္စတာမန်ဒဲလာဟာသူရဲကောင်းသူရတ္တိနဲ့ပြည့်စုံသူခံယူချက်ခိုင်မာသူအမျှော်မြင်ရှိသူတူပါ။သူဟာယောသားသူနစ်လိုပွဲကောင်းသူတစ္ဆာရှိသူနဲ့လူတစ်ဖက်သားအပေါ်တနာညာတာရတ်သူတူလို့သတ်မှတ်ခံရသူလည်းဖြစ်ပါတယ်။နယ်ဆန်မန်ဒဲလာဟာ1918ခုနှစ်ဇူလိုင်လ18ရက်နေ့မှာမွေးဖွားခဲ့ပြီးအရင်ကတောင်အာဖရိကလူမဲအရာဖြစ်တဲ့Transkei မှာကြည်ပင်းခဲ့တာလည်းဖြစ်ပါတယ်လူငယ်ဘဝတည်းကအသားအရောင်ခွဲခြားအုပ်ချုပ်မှုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ပြီးနောက်ပိုင်းမှာ ANC လို့ခေါ်တဲ့အာဖရိကအမျိုးသားကွန်ဂရက်အဖွဲ့ဝင်ဖြစ်လာခဲ့ပါတယ်1940ခုနှစ်မှာ ANC လူငယ်အဖွဲ့ရဲ့အကြီးအကဲဖြစ်လာခဲ့ပါတယ်မစ္စတာမန်ဒဲလာဟာဥပဒေပညာရကို ANC ကလှုပ်ဖော်ကင်ဖဲ Oliver Tambo နဲ့အတူတက်ရောက်တင်ကြားခဲ့ပြီးနောက်ပိုင်းမှာတောင်အာဖရိကနိုင်ငံရဲ့ပထမဆုံးလူမဲဥပဒေရေးရာအကျိုးဆောင်ကုမ္ပဏီကိုစတင်တည်ထောင်ခဲ့ပါတယ်Johannesburg မြို့မှာဖွင့်လှစ်ထားတဲ့သူတို့ဥပဒေအကျိုးဆောင်ကုမ္ပဏီအနေနဲ့အခကျွေးငွေမျိုးပဲဒါမှမဟုတ်လဲငွေကြေးတက်တက်တာတာနဲ့လူမဲတွေရဲ့ဥပဒေရေးရာကိစ္စတွေကိုအကျိုးဆောင်ပေးခဲ့တာဖြစ်ပါတယ်။အစိုးရက ANC အဖွဲ့ကိုပိတ်ပင်လိုက်ပြီးမဲ့လဲအဖွဲ့အနေနဲ့တိတ်တဆိတ်ဆက်လက်လှုပ်ရှားခဲ့ပါတယ်။ Mr. Mandela ဟာရဲတွေလိုက်လံဖမ်းဆီးတာကိုအစဉ်အမြဲရှောင်တိတ်နေခဲ့ရတာကြောင့်သူ့ရဲ့ဒုတိယအိမ်တော်ဖြစ်တဲ့ဝင်းနီနဲ့လဲတကွဲတပြားစီနေခဲ့ရပါတယ်။ဝင်းနီဟာလည်းနောက်ပိုင်းမှာအသားရောင်ခွဲခြားအုပ်ချုပ်မှုတိုက်ဖြတ်ရေးလှုပ်ရှားမှုမှာတက်ကြွစွာပါဝင်လှုပ်ရှားခဲ့ပါတယ်။အသားရောင်ခွဲခြားအုပ်ချုပ်မှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုပုံမှန်ပြင်းထန်စွာလှုပ်ဆောင်တဲ့နယ်လို့ ANC အဖွဲ့ကဆုံးဖြတ်လိုက်တဲ့အချိန်မှာတော့မစ္စတာမန်ဒဲလာဟာအဖွဲ့ကအစ်စ်ဖွဲ့စည်းလိုက်တဲ့စီရေးတာဝန်ခံဖြစ်လာခဲ့ပြီးတောင်အာဖရိကအစိုးရနဲ့စစ်တပ်တို့အပေါ်ဖြတ်စည်းရေးလုပ်ငန်းတွေကိုလှုပ်ဆောင်ခဲ့ပါတယ်။သူ့ရဲ့အစိုးရဆန့်ကျင်ရေးလုပ်ငန်းတွေကြောင့်1962ခုနှစ်မှာဖမ်းဆီးခံခဲ့ရပြီးရုံးတင်စစ်ဆေးခံခဲ့ရပါတယ်။သူ့လိုရတဲ့ဟာအာဖရိကလူမျိုးတွေလူမျိုးရေးအတွက်လှုပ်ရှားမှုဖြစ်တဲ့ဆိုပြီးမစ္စတာမန်ဒဲလာကတရားရုံးမှာခုခံခြေပခဲ့ပါတယ်။နောက်နှစ်နှစ်ကြာတဲ့အခါမှာတော့သူ့ကိုထောင်ဒဏ်တသက်တကျွန်းပြစ်ဒဏ်ချမှတ်လိုက်ပြီးကိပ်တောင်းအနီးကရောဘင်ကျွန်းမှာရှိတဲ့အကျဉ်းထောင်ကိုပို့လိုက်ပါတယ်။နာမည်ဆိုးနဲ့ကြော်ကြားတဲ့အဲ့ဒီရောဘင်အကျဉ်းထောင်မှာ18နှစ်အကျဉ်းကျခံခဲ့ရပြီးတဲ့နောက်1989ခုနှစ်မှာသူ့အနေနဲ့ ANC ရဲ့လက်နက်ကင်လှုပ်ရှားမှုတွေကိုရှုတ်ချမယ်ဆိုရင်ပြန်လွတ်ပေးမယ်ဆိုတဲ့အစိုးရရဲ့ကမ်းလှမ်းချက်ကိုညှင့်ပယ်ခဲ့ပါတယ်။ဒါပေမဲ့တောင်အာဖရိကသမ္မတဖရက်ဒရစ်ဒီကလာက1990ခုနှစ်မှာနိုင်ငံရေးပါတီတွေအားလုံးကိုတရားဝင်အသိအမှတ်ပြုလိုက်ပြီးနိုင်ငံရေးအကျဉ်းသားအများစုကိုလည်းပြန်လွတ်ပေးလိုက်တဲ့အချိန်မှာတော့မစ္စတာမန်ဒဲလာဟာလည်းအကျဉ်းထောင်ကပြန်လွတ်လာခဲ့ပါတယ်။1992ခုနှစ်မှာမစ္စတာမန်ဒဲလာကို ANC ရဲ့ဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြှောက်လိုက်ကြပါတယ်။1994ခုနှစ်မှာကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာ ANC အနိုင်ရလိုက်တဲ့အတွက်မစ္စတာမန်ဒဲလာဟာအသက်85နှစ်အရွယ်မှာတောင်အာဖရိကနိုင်ငံရဲ့ပထမဆုံးလူမဲသမ္မတဖြစ်လာခဲ့ပါတယ
်။ Never never and never again shall it be that this beautiful land will again experience the oppression of one by another
ဒီလပတဲ့တိုင်းပြည်မှာလူတဦးကနေတခြားတဦးကိုဖိနှိပ်အုပ်ချုပ်တာမျိုးဘယ်တော့ခါမှမကြုံတွေ့ရပါစေနဲ့
မစ္စတာမန်ဒဲလာအနေနဲ့သူ့ဘဝတက်တန်းတစ်လျှောက်မှာကမ္ဘာတစ်လောကချင်းမြင့်တဲ့စုတစိတ်ပေါင်းများစွာကိုလက်ခံရရှိခဲ့ပါတယ်။အဲ့ဒီထက်မှာသူနဲ့အတူနိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ခဲ့သူလည်းဖြစ်တစ်ချိန်ကသူ့ရဲ့ခါးသီးတဲ့ရန်သူအဖြစ်ရှိနေခဲ့တဲ့လူပြူအစိုးရသမ္မတဟောင်းဒီကလတ်နဲ့အတူ1993ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုကိုပူးတွဲချင်းမြင့်ခံခဲ့ရပါတယ်။သူတို့အနေနဲ့တောင်အာဖရိကနိုင်ငံမှာငြိမ်းချမ်းရေးရရှိအောင်ဖော်ဆောင်ပေးခဲ့တဲ့အတွက်အဲ့ဒီနိုဘယ်ငြိမ်းချမ်းရေးဆုကိုလက်ခံရရှိခဲ့တာလည်းဖြစ်ပါတယ
် We will have created a society which recognizes that all people are born equal
လူသားအလုံးဟာဒန်းတူညီမျှမွေးဖွားခဲ့တယ်ဆိုတာကိုအတိအမှတ်ပြုတဲ့လူအဖွဲ့အစည်းတစ်ခုကိုအလုံးဝိုင်းဝန်းပြီးတော့တည်ဆောက်ဖန်တီးခဲ့ကြတာပါ
အသက်85နှစ်အရွယ်1999ခုနှစ်မှာတော့သူ့အနေနဲ့လက်ရှိတာဝန်ကနေအနားယူမဲ့အကြောင်းကြေညာခဲ့ပြီးကလေးငယ်တွေရဲ့အခွင့်အရေးတွေအတွက်ဆက်လက်လှုပ်ရှားခဲ့ပါတယ်။ လူမျိုးရေးပြည်ပခါတွေနဲ့ပြည်နေခဲ့တဲ့တောင်အာဖရိကလိုတိုင်းပြည်မှာမစ္စတာမန်ဒဲလာဟာအင်မတန်ထူးခြားပြောင်မြောက်တဲ့ခေါင်းဆောင်တစ်ဦးဖြစ်ပါတယ်။သူဟာတောင်အာဖရိကနိုင်ငံကိုအကြမ်းဖက်မှုတွေနဲ့ပြည်နေတဲ့တိုင်းပြည်အဖြစ်ကနေငြင်းချမ်းပြီးနားလည်မှုပြည့်ဝတဲ့တိုင်းပြည်အဖြစ်ပြောင်းလဲပေးခဲ့သူတစ်ဦးလည်းဖြစ်ပါတယ်ခင်ဗျာ။